ကလမ်ကဒွေမူချုပ်မစ္စတာအန်တိုနီယိုဂူတရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌဂျင်ယောင်ခင်တို့ဟာအခုလာမယ့်ဇန်နဝါရီလ၁ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆော့ပ်စာဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားဖို့ရှိတဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာပေါ်ပြထားပါတယ်။၃ရက်ကြာခီးစဉ်နဲ့ရောက်လာဖို့စီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေကပြောတဲ့ကြောင်း New Age သတင်းမှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်ထူထောင်ရေးကမ္ဘာပံနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားတဘောလူလက်မှတ်ရေးထိုးကြဖို့မျှော်လင့်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်ပြည်နယ်ဝန်ကြီးအမာမူဟစ်ကသတင်းတော့တွေကိုတင်လာတဲ့ကပြောခဲ့ပါတယ်။အမေရိကန်ဒေါ်လာတန်း400 500လောက်ထောက်ပံ့ကြေးတွေကမ္ဘာပံကပေးသွားလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်ပြည်နယ်ဝန်ကြီးကခန့်မှန်းတယ်လို့ဆိုပါတယ်။ ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်ကလည်းရိုဟင်ဂျာဒုက္ခသည်ပြည်နယ်ထွန်ဝိုင်းစီမံကိန်းတစ်ခုကိုလှုပ်ဆောင်ဖို့သဘောတူထားတဲ့အကြောင်းနဲ့အဲ့ဒီစီမံကိန်းဟာဒေါ်လာတန်း400လောက်ကုန်ကျမှာဖြစ်ပြီးအဲ့ဒီထဲကတဝက်ကိုချင်းငွေဖြစ်ပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်ပနာဝင်ကြီးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစစ်အာဏာကတော့အတိအမှန်မပြုပါဘူးကုလသမဂ္ဂအတွင်းမှုချုပ်မစ္စတာကူတက်ဆာအရင်ဆုံးကလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ခဲ့ပြီးပါတယ်ဒါပေမဲ့လည်း UNHCR ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးအနေနဲ့သူရောက်ခဲ့ဘူးလားပါအခုခီးစဉ်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပထမဆုံးကျင်သူရောက်လာမယ့်ခီးစဉ်ဖြစ်ပါလိမ့်မယ်ကမ္ဘာပံဥက္ကဋ္ဌနဲ့ကုလအတွင်းမှုချုပ်တို့ခီးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာပနာယဝင်ကြီးတို့နဲ့လည်းတွေ့ဆုံသွားမယ်လို့တာဝန်တွင်ရက်ွက်တွေကိုကူကားပြီးတော့ဘင်္ဂလားဒေ့ရှ်ကလည်းသတင်းတွေမှာဖော်ပြထားပါတယ်